ကိုနောက်ကိုနဲ့ကိုဝန်းကျော်မင်းကြီးကျေးဇူးပါပဲဒီကနေ့ဗိုလ်ထူးနေ့ကျွန်တော်အခုအတန်းထွင်နေတဲ့အချိန်မှာအုပ်စု F ကတောင်ကိုရီးယားနဲ့ဂျာမနီမက္ကဆီကိုနဲ့ဆွီဒင်လေးသင်းနှစ်ပွဲကန်နေပြီပေါ့ဗျာဆိုတော့ပထမပိုင်းပြီးသွားပြီပထမပိုင်းရလက်တော့ကျွန်တော်တို့ကဒါကြိုပြီးတော့တွင်းထားတာဆိုတော့ပထမပိုင်းရလက်တော့ကျွန်တော်တို့ကိုယ်တိုင်မသိရသေးဘူးဒါပေမဲ့ဒီပွဲနှစ်ပွဲရဲ့အလားအလာဘယ်လိုများသုံးသပ်ကြလဲဂျာမနီက3မှတ်ရထားတယ်တောင်ကိုရီးယားအမှတ်မရှိဘူးမက္ကဆီကိုက6မှတ်ရထားတယ်ဆွီဒင်က3မှတ်ရထားတယ်ဆိုတော့ပထမအဆုံးတောင်ကိုရီးယားဂျာမနီကိုကနောက်ကိုဘယ်ဘက်ကလဲ
အဲကျွန်တော်တို့ဂျာမနီပဲဗျာအဲဂျာမနီကတော့အဖွဲ့ပွဲမှာတော့သူမက္ကဆီကိုရှုံးခဲ့တယ်ဘာလို့လဲဒါပေမဲ့ဒုတိယပွဲမှာဆွီဒင်နဲ့ပွဲမှာကိုယ်နဲ့အကြောင်းလဲလို့ပြီးတော့သူတို့တော်တော်ရင်တစ်သိတဲ့တယ်ပေါ့တော့နောက်ဆုံးမှာတော့လိုချင်တဲ့ရလတ်တော့ရခဲ့တယ်ပြအဲ့တော့တောင်ကိုရီးယားနဲ့တွေ့မှာဆိုတော့တောင်ကိုရီးယားကတော့ဒီအဆုမှာအားအနေဆုံးဆိုတော့ဒီပွဲမှာလဲဂျာမနီရဲ့အသာစီနဲ့ကစားနိုင်တယ်ဆိုတော့ဘောဆိုလက်ရှိချန်ပီယံအတင်းတဲ့အနေနဲ့လဲဒီပွဲမှာပရောလေးရုံးလိုက်မယ်အဲ့တော့ကျွန်တော်မြင်တော့ဒီပွဲမှာဂျာမနီပဲနိုင်နေတယ်ပြအခုပြတ်မပြတ်ပဲကြည့်ရမယ်လို့ပဲသုံးသပ်ချင်ပါတယ်က
ြဟုတ်ကဲ့ဗျာကိုဝင်းကျော်မင်းကရောဂျာမနီပဲလား
အဲဟုတ်ကဲ့တော်လဲဒီပွဲမှာကိုနာကိုနဲ့အမြင်တော့တူရမှာအဓိကတော့ဂျာမနီပေါ့ဒီလက်ရှိကမ္ဘာ့ချန်ပီယံအတင်းနေတဲ့ဒီပွဲကိုဒီမဖြစ်မနေအောင်ကစားမယ်လို့ကျွန်တော်လီဆာမိရယ်ဒါနဲ့တော့နည်းနည်းဆိုးရတာတော့ဒီတောင်ကိုရီးယားအနေနဲ့သူရဲ့ဂုဏ်သိက္ခာရပါနောက်ဆုံးပွဲကိုဒီဘယ်လိုတုံ့ပြန်လဲနောက်ပြီးတော့ဒီဂျာမနီခံစက်မှာပိုတန်ရလဲ
အနည်းငယ်ပြောထားတာ
ဆမ်းမဲရလဲဒီတန်ရကြံစည်ရှိနေတဲ့အတွက်ဂျာမနီခံစက်ကတော့နည်းနည်းကြုံးကြရဖို့လို့ရှိရတာအဲခုနကဘဝနာကိုပြောလို့ဂိုးပြတ်မပြတ်စောင့်ကြည့်အောင်ဆိုတော့ဒီပွဲမှာဂျာမနီကဒီအနိုင်ဆုံးမှရဖို့တော့ပဲဥတည်လာမှာဆိုတော့ဂိုးတော့မများတော့ဘူးကျွန်တော်နေတဲ့တုံ့ပြန်ချက်နဲ့အနည်းဆုံးဝါးစီးလောက်နဲ့ပဲဂျာမနီကနိုင်ငံတို့ကကျွန်တော်ယူဆမိရ
ပြ။ဟုတ်ကဲ့ဗျ။ဆိုတော့တပြိုင်တည်းမှာကန်နေတဲ့မက္ကဆီကိုဆွီဒင်ဘွဲကပိုပြီးစိတ်ဝင်စားဖို့ကောင်းမယ်ထင်တယ်။မက္ကဆီကိုကဒီနှစ်ကမ္ဘာဖလားမှာတော့မက္ကဆီကိုကဒါစတားပဲဗျ။နော်တကယ်ချန်ပီယံဂျာမနီကိုအပြတ်ဖြုတ်ထားတာပွဲဥထုပ်ပွဲမှာအပြတ်ဖြုတ်ထားပြီးတော့သူကနှစ်ပွဲနဲ့6မှတ်ရထားတာ။ဆွီဒင်ကလည်းပဲ3မှတ်ရထားတာဆိုတော့သူတို့ကလည်းပဲအလားအလာကောင်းနေတယ်။ဒီပွဲကတော့တကယ်ကိုအကျိတ်အနယ်ဖြစ်မှာပဲ။ဆိုတော့ကိုဝင်းကျော်မင်းဘယ်သင်းခံမှန်းလဲ
။ဟုတ်ကဲ့။ဒီပွဲမှာကျွန်တော်ကဒီမက္ကဆီကိုပဲကိုတိုက်ရပြ။အခုတော့ဆွီဒင်အနေနဲ့ဒီသူရဲ့ဒီအရှိပွဲစဉ်နှစ်ပွဲမှာလည်းအကောင်းဆုံးပုံစံရှိနေတယ်။ဂျာမနီနဲ့ပွဲမှာဆိုလည်းနောက်ဆုံးပွဲချင်းစီအကောင်းဆုံးကစားနိုင်တယ်။ဒါပေမဲ့ဒီသွားသတိထားနေရတာကြောင့်မိနစ်80နောက်ပိုင်းဆိုစီးရင်အတင်းရဲ့ဒီဆက်ချက်ခံနေပါနည်းနည်းအားနည်းရကြ။ကစားအားလည်းနည်းနည်းကျလာတဲ့အချိန်မှာကျွန်တော်ထင်တယ်လော်ရန်ဆိုတို့ဟာလန်တက်ဆိုဥဆောင်လာမဲ့မက္ကဆီကိုတိုက်စစ်ဖို့တော့ဒီမိနစ်90လုံးတောက်ခံနိုင်လို့တော့ဖြစ်တာကြ။အဲ့တော့ကျွန်တော်ဒီပွဲမှာမက္ကဆီကိုပဲရွေးချယ်တယ်။အပြန်အလှန်သွင်းဖို့ဒီလည်းရှိလာနိုင်တဲ့အဲလိုကျွန်တော်ယူဆနေကြ။သောဆုံးမှာမက္ကဆီကို2-1လောက်နဲ့ပဲအနည်းဆုံးနိုင်သွားမယ်လို့ကျွန်တော်ယူဆမိတယ်
ဗျ။ဟုတ်ကဲ့။ကိုနောက်ကိုကိုဝင်းကျော်မင်းကမက္ကဆီကိုတဲ့ကိုနောက်ကိုဆွီဒင်ကိုများပေးကျင်သေးလား
။ဟုတ်ကဲ့ကျွန်တော်တော့ဆွီဒင်ကိုလည်းထပ်ပြီးတော့ညှင်းကျင်နေတယ်ဘာလို့ဆိုတော့မက္ကဆီကိုလည်းက6မှတ်တော့ရထားပြီဒါပေမဲ့ဟိုနောက်ဆင့်တက်ပြီလို့ပြောလို့ရပါမယ်တခြားနည်းရာဆိုတော့ဆွီဒင်ကိုရှုံးမယ်ဂျာမနီလည်းနိုင်မယ်ဆိုရင်အ3-6မှတ်စီတူသွားပြီးတော့နည်းနည်းလေးတွေ့ပြရမှာရှိတယ်ဒါတော့မက္ကဆီကိုလည်းအနည်းဆုံးတည်ရတော့ကံမှဆိုဒီကြောတက်မှာပေါ့နော်အဲ့တော့လက်ရှိမြူစီရဲ့အနေအထားရတော့ခုနကကိုဝင်းကျော်မင်းပြောခဲ့လို့ရတယ်ဆီစဉ်မှာဒီ market verse တို့လို့ပေါ့နော်ဒီတခြားတက်ကြီးကစားသမားတွေရှိတယ်ပေါ့နော်အဲ့တော့သူတို့ဟိုတိုက်စစ်ကဒီတိုက်စစ်နှစ်ယောက်ကလည်း၄တယ်အထ၄တယ်ပေါ့နော်အဲ့တော့ခုနကကိုဝင်းကျော်မင်းပြောခဲ့လို့ပထမပိုင်းတော့ပဲသူတို့ goal ဆိုဒီတက်တက်ကြွကြွနဲ့ဘောတက်လုံးကောင်းနဲ့ကစားနိုင်မယ်ဒုတိယပိုင်းတော့မှကျလာနိုင်တယ်ဗျမက္ကဆီကိုကတော့ကြောင်ရံပဲပေါ့နော်သူရှိရဒီလိုဇာနိုတို့ဒီကာလိုစီလာတို့အာနန်ဒတ်တို့ကလည်းမစိုးဘူးပေါ့နော်အဲ့တော့ဒီဘက်မှာလည်းမက္ကဆီကိုရဲ့အတားရမယ်ဗျမက္ကဆီကိုတည်ရုံကိုအနိုင်ပေါ့နော
်ဟုတ်က
ဲ့အဲ့ရလည်းပဲသူ့ကိုများပါလေ
ဆိုတော့ကျွန်တော်တို့မြန်မာစံတော်ကြီးဒီနောက်နေ့ကူးသွားပြီပေါ့နော်28ရက်နေ့ကြာသပတေးမနေ့အစောကြီး12နာရီခွဲမှာကြာတော့အုပ်စု E ကဆွစ်ဇာလန်နဲ့ကော့စတာရီကာဘရာဇီးလ်နဲ့ဆာဘီယာဒီအုပ်စုမှာလည်းဆွစ်ဇာလန်က4မှတ်ဘရာဇီးလ်က4မှတ်ဆာဘီယာက3မှတ်ကော့စတာရီကာအမှတ်မရှိဘူးဆိုတော့ဆွစ်ဇာလန်နဲ့ကော့စတာရီကာကိုဝနာကိုဘယ်ဘက်ကခံမှန်းလဲ
ဟုတ်ကဲ့ဗျာဒီပွဲကတော့ကော့စတာရီကာလဲတာနှစ်ပွဲလုံးရှုံးပြီးအုပ်စုကနေထွက်လာရပြီမသူတို့အရင်ညံ့တာတော့မဟုတ်ဘူးပေါ့နော်ဒီကဲ2014ကမ္ဘာဖလားလောက်ကတော့မကောင်းဘူးပေါ့နော်ဒါပေမဲ့ဒီဂျိုးအကမ်ဘဲတို့ဘိုင်ယာဘူးကဒီဒီဒီကမ္ဘာဖလားမှာ2014လောက်မကောင်းတော့ပေမဲ့သူနောက်ဆုံးအနေနဲ့ရှော့တွေ့လို့တော့မရဘူးပေါ့နော်ဆွစ်ဇာလန်ကတော့ဒုတိယပွဲမှာဆာဗီယာကိုနိုင်ပြီးတော့သူလည်းအချင်းကြီးအုပ်စုတက်ဖို့ကတော့အချင်းကြီးကောင်းနေတယ်ဗျာအဲ့တော့ဒီပွဲကတော်လေးအချင်းနေတော့ရှိနေမယ်အပြန်လည်တော့ကစားနိုင်နေတယ်ဗျာဒါပေမဲ့ရက်လက်ပိုင်းအနေထားတော့ဆွစ်ဇာလန်ပဲနိုင်ဖို့တော့များတယ်ဗျာဒါပေမဲ့ကော့စတာရီကာလည်းဒီမထင်မဆဲနဲ့တရီချန်ကစားသွားတာမျိုးတော့လုံးမဲ့အလားလာလည်းရှိပါတယ်ဗျာ
ဟုတ်ကဲ့ကိုဝင်းကျော်မင်းဆွစ်ဇာလန
်ဟုတ်ကဲ့ဗျာဒီပွဲမှာတော့ကျွန်တော်အနေနဲ့ကတော့ဒီတရီချန်လက်ထွက်လာပါဆိုရင်တော့ကြက်ပြက်လုံးတဲ့ညှတာလုံးတွေထင်ကြပါဘာလို့ဆိုတော့ဆွစ်ဇာလန်ကလည်းဒီ ကစားပုံကောင်းတဲ့အတင်းတွေမှာပါတယ်။ဇာခါတို့ဒီရှာဂူရီတို့လိုတိုက်စစ်ကစားတော်မှာကောင်းနေပင်ပူတွေရနေကစားတော်မှာပါနေတဲ့အတွက်ကော့ရှာရီကာခံစစ်ကတော့အနည်းတင်တော့ရုံးကန်ရတယ်။ဒါပေမဲ့တစ်ခုရှိရတော့ဒီနောက်ဆုံးပွဲဖြစ်တဲ့အတွက်သူပုံဒိဋ္ဌာရီကကော့ရှာရီကာရဲ့တုံ့ပြန်မှုဆိုတဲ့လမ်းခံစစ်အနည်းတင်တော့ဒုက္ခရောက်မယ်လို့ကျွန်တော်ညီချမြဲအဲ့အတွက်အကြံဉာဏ်သွင်းဖို့ရှိလာလိုက်မယ်ကျွန်တော်ထင်တယ်ဗျ။ဆိုတော့လည်းနိုင်မယ်ဆိုတော့ကပ်ပြီးနိုင်မယ်ဆိုတဲ့အနေအထားတစ်ခုမှာကျွန်တော်ကတော့ကော့စတာရီကာကိုပိုကြိုက်တယ်အဲ့ဒါဆိုတည်ရောရအောင်ယူပါမယ်လို့ကျွန်တော်ယူချပြီဗျ
ဟုတ်ကဲ့တကယ်လို့တော့ဆွစ်ဇာလန်ကော့စတာရီကာပွဲကတည်ရထွက်တယ်ဆိုရင်ဆွစ်ဇာလန်တွက်ကနောက်ပွဲကပိုအရေးကြီးသွားလိမ့်မယ်ဒါမှတ်ပါဟု
တ်ကဲ့ဗျ
ဘရာဇီးလ်ဆာဗီးယားမှာ၅မှတ်ပါဆွစ်ဇာလန်ကတည်ရကြရင်၅မှတ်ရမယ်ဆိုတော့ဘရာဇီးလ်ဆာဗီးယားရလက်ကဘယ်လိုဖြစ်သွားနိုင်မလဲကိုဝင်းကြော်မင်
းဟုတ်ကဲ့ဘရာဇီးလ်ဆာဗီးယားပွဲကတော့ဒီပွဲတကယ်တော့သူတော့အတိုင်းပေါ့ဘရာဇီးတွက်လည်းဒီအေးရှင်ပညာအရေးကြီးလို့ဆာဗီးယားတွက်လည်းတကယ်ကိုနောက်ဆက်တက်ဖို့ဆိုတဲ့အရေးပါတဲ့ project ဖြစ်တယ်ဘာလို့လဲဆိုတော့ဘရာဇီးအနေနဲ့ဒီပွဲအဖြစ်မနေနိုင်မှုလိုအပ်နေတဲ့အတွက်ရှေ့ပွဲစဉ်လုံးကသူတို့အနိုင်ရခဲ့တဲ့အတိုင်းပဲဒီဘီလီယံတို့နေမာတို့ကိုဆက်ထားရသုံးမယ်ဒီပွဲကလည်းဒီဆာဗီးယားဆက်စစ်ပိုင်းကဒီမာဂျော့ရဲ့ဒီပွဲစဉ်ကြောင်းနိုင်တဲ့ကစားသမားတွေပါနေတယ်ဆိုတော့ကျွန်တော်ထင်တယ်ဘရာဇီးကိုတော့သူတို့ရှင်ကစားနိုင်ဖို့အနေချင်းတော့လိုအပ်နေတယ်လို့ထင်တယ်ဗျအဲ့တော့ကျွန်တော်ကဘရာဇီးပဲအနိုင်ရတော့မယ်ထင်တယ်ဘရာဇီး9000ကျပ်သွားနိုင်တော့မယ်လို့ကျွန်တော်ယူဆမိတယ်ဗျ
ဟုတ်ကဲ့ကိုနောက်ကို
ဟုတ်ကဲ့ဒီပွဲကဘရာဇီးကတော့လေးမှတ်ရထားတယ်မနာတော့ဒီပွဲမှာသူတို့ဒီတမတ်ရမှာဆိုတော့နောက်ဆက်တက်ပြီးတော့ပြောလို့ရပြီပေါ့နော်ဘရာဇီးက9မှတ်ဆိုရင်ဒီဆာဗီးယားလေးမှတ်ပေါ့နော်ဆွစ်ဇာလန်လည်းလေးမှတ်တို့99ချုံချုံကြည့်ကြဖို့ပေါ့နော်အဲ့တော့ဘရာဇီးတမတ်ရတော့တက်ပြီကြာအဲ့တော့ဆာဗီးယားရဲ့ခြေစွမ်းလည်းကနကိုမင်းကျော်မင်းပြောဆိုဒီမာကတ်တို့ဒီတာတက်တို့ဝန်ရှင်းမှာလည်းမီထရိုဗစ်တို့ရှိခဲ့ကြဒီပွဲနဲ့ပိုင်းကတော့ဘရာဇီးကိုရှင်းနိုင်ရပါဒါပေမဲ့တိုက်စစ်ပိုင်းကတော့ဆာဗီးယားတို့အားနေတယ်ကြာခါစစ်ပိုင်းမှာလည်းဘရာဇီးကကိုတားတယ်ပေါ့နော်ဒီဆာဗီးယားခံစစ်ကတော့ဒါအီဗန်ဒိုဗစ်တို့ကိုလာရောလို့နည်းနည်းတက်ကြီးပိုင်းတို့ရောက်သွားအဲ့တော့ဒီပွဲကဆာဗီးယားကွင်းလေပိုင်းအတားရလို့မလို့နည်းနည်းအကျိနေတော့ရှိနိုင်ပေမဲ့ဒီဆာဗီးယားလက်အနေနဲ့ကတော့ဒီဘရာဇီးပဲပေါ့နော်ဆက်ဆက်ရရတားတယ်မြန်လုံးမြင့်ကစားသမားရှိတဲ့ဘရာဇီးပဲကတ်နိုင်လိမ့်မယ်ထင်ကြ